တော်ရရှင်များခင်ဗျာတော်မီတောင်ကျွမ်းနေတဲ့အမေရိကန်နော့ကချန်ကယ်လီဖိုးနီးယားပြည်နယ်မှာအခုချိန်ထိတည်ဆုံးသူ22ဦးရှိနေပြီးတော့အဲ့ဒီဒေတာတစ်ပွဲမှာလောင်စာကက်စ်နဲ့ကျက်စင်ကြီးဖျက်ပျောက်ထားတယ်လို့မိစွေမကြိုးသေးတာကြောင့်ဒေတာကမြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေမှာလည်းစိုးရိမ်နေကြရတယ်လို့ဗီဒီယိုကိုပြောပါတယ်ဆက်သွယ်မိန်းထားတဲ့ကိုညာဝင်းအောင်ကအတင်ပြပေးပါလိမ့်မယ်
ပြီးခဲ့တဲ့တနင်္ဂနွေနေ့ညသကောင်ချင်းကစပြီးအခုချိန်ထိလောင်ကျွမ်းနေတဲ့ကယ်လီဖိုးနီးယားပြည်နယ်ကတော်မီကိုထောင်ချီတဲ့မိသားသမားတွေငြိမ်းသက်နေပေမဲ့လေတိုင်နှုန်းနဲ့အပူချိန်အတက်အကျရှိနေတာကြောင့်တချို့နေရာတွေမှာအခုချိန်ထိမီးစွေမကျိုးသေးဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်ကယ်လီဖိုးနီးယားတော်မီဟာဆန်ဖရန်စစ္စကိုမြို့မြောက်ဘက်ပိုင်းကမ္ဘာလှည့်ခီးတဲ့ဒီစိတ်ဝင်စားရာဝိုင်ထုတ်လုပ်တဲ့နာပါခရိုင်ဘက်မှာစတင်လောင်ကျွမ်းတာဖြစ်ပြီးဆိုနိုမာနဲ့စန်တာရိုဇာစတဲ့ခရိုင်တွေကိုကူးဆက်လောင်ကျွမ်းခဲ့တာကြောင့်အခုချိန်ထိအနည်းဆုံးလူ22ဦးသေဆုံးကဂျာနဲ့ကြီးတဲ့ဒေသခံတွေပျောက်ဆုံးနေစေဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။လေပြင်းပြန်တိုက်လာနိုင်ခြင်းရှိတာကြောင့်တော်မီထပ်ပြတ်မဲ့အန်ဒီရဲ့အတွက်စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။မီးစားတင်လောင်ကျွမ်းခဲ့တဲ့နေ့ကအတွေ့အကြုံကိုစန်တာရိုဇာခရိုင်မှာနေတဲ့ကိုမြင့်သေးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကအေးအားထားတာ၄နာရီခွဲလောက်ပေါ့လေ။အလုပ်ကောင်းလို့လည်းပြင်နေတာပေါ့။နောက်အပတ်မမှနေတော့အပတ်မမန်နေဂျာကနေပေါ့တကားကြီးလိုက်ခောက်တယ်။အဲ့မီးကတော်တော်တောက်နေပြီပေါ့။ကျွန်တော်တို့နဲ့ကဘယ်လောက်တော့ပဲသွားတော့တယ်။အဲ့ချိန်မှာသူကဟိုသာဟီတန်ဟိုတယ်ကိုမီးလောင်နေ။ကျွန်တော်တို့အဲကားပေါ့ဒရာဒရာပစ္စည်းတွေထည့်ပြီးတော့အမှတငယ်ချင်းတချို့ကိုသွားတာ။နောက်ဘယ်လောက်ပဲလူရဲဆိုတော့တို့ရပြေးဖို့ပေါ့လေ။အမီးကနည်းနည်းပြီးတော့နည်းနည်းသက်သာသွားတယ်ပေါ့လေ။အခုတော့မသေးသေးဘူး။ဒီနေ့ထိလည်းနည်းနည်းလေးတော့ရှိနေတော့မယ်။မီးကတော့ရှိနေတော့မယ်။
တော်မီဟာစန်တာရိုဇာခရိုင်နဲ့တိတ်မွေးတဲ့မရင်းခရိုင်နိုဗာတူမြို့ဘက်ကိုခုံကူးပြီးလောင်ကျွမ်းခဲ့တယ်လို့နိုဗာတူမြို့ကမြန်မာစားသောက်ဆိုင်ပိုင်ရှင်ဒေါခင်တက်ဦးကပြောပါတယ
်မိလောင်တဲ့နေရာကစန်တာရိုဇာမှာကျမတို့ကမရင်းကောင်တီနိုဗာတို့မှာနေတာတိတ်မွေးပေါ့ဆိုအဲ့လိုညဘက်လောင်နေတာကျမတို့မသိဘူးမနေ့အိယာထားတော့အပြင်မှာ smoke တွေနဲ့ကားပေါ်တွေမှာလည်းပို့ဘယ်လိုပြောမိကိုမှုန့်နေမြင်တော့မှတဲ့အဲ့တော့မှကျမတို့သိတယ်ကျမတို့ဆိုတိုးရင်နာပေါ့နော်ဟိုမနေ့ကမနေ့ကပဲကျမတို့မရင်းကောင်တီထဲမှာပဲအနှဲငယ်လေးလောင်သွားတယ်ပေါ့နော်အဲ့ဒီမျက်ချောက်ကလေးဒါပေမဲ့အချိန်ချက်ချင်းမြင့်တက်နိုင်ရဲ့အခုဟာကဘလို့ပြောမလဲလို့ဆိုတော့အပီးသက်တော့မပီးသေးဘူးသူကလေးတိုက်တဲ့ပုံမှာမူတည်ပြီးတော့လေးတိုက်တဲ့ဘက်ကိုပြန်ပြီးတော့တိုက်တာညာပိုင်းဆိုလို့ရှိရင်လည်းတစ်ချိန်လုံးသတင်းကိုဖွင့်ထားတယ်ဒီလိုပဲမျက်စိဖွင့်နားဖွင့်နဲ့ပဲနေနေရတာလေကဗနာနေပြီးတော့ကျမတို့အမီနာတော်ကကြီးသတိနဲ့နေဖို့ပေါ့နော်တခုခုဟိုဖြစ်တာနဲ့အိမ်ကိုထားပြီးတော့ဒီအုံလုံးထားပြီးသွားဖို့အာစန်ဒရိုကတမျိုးလုံးဆိုင်နေစာပုံပိတ်ထားတယ
်မိရလေးလုံညုံရေးအတွက်စန်ဒရိုစာခရိုင်မှာအခုချိန်ထိလျှက်စစ်မီးနဲ့ gas pipeline တွေဖြတ်တောက်ထားကြောင်းကုမြင့်သေးကပြောပါလေ
အဓိကကျွန်တော်မှအခုမီးတော့ဖြတ်တာဒါပေမဲ့ရေတော့လာတယ်ဒါပေမဲ့ gas line တွေကတော့ပိတ်ထားတယ်အိမ်မှာတော့သတင်းချက်ရင်းချက်လို့မရဘူးအဲ့ဒီငယ်ရင်းလာတဲ့သူကြီးချက်စားကြတယ်တခါလေအပြင်မှာဆက်စားတယ်ပေါ့အပြင်မှာတော့တချို့နေရာတွေကဖွင့်ပါတယ်ဒီကအစားနာပါးစားလာတယ်လေကအဲ့ချိန်ကတနာယူမိုင်35 40လောက်တိုက်နေတယ်သူတို့ကယ်လေးစကန်ရိုက်ဖွင့်လာတယ်ကယ်လေးစကန်နေမှာနေရတယ်ကျန်တော့ပုံမှန်လောက်ရဲ့အခုနေရာနည်းတဖြည်းဖြည်းတော့ပုံမှန်ဖြစ်သွားတယ
်ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မီးဘေးအန်ဒီရဲ့ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်အရလေတိုင်နှုံးနဲ့ခြောက်သွေ့တဲ့ရာသီဥတုအခြေအနေတွေကမီးစွေကျိုးဖို့အခက်အခဲဖြစ်နေပြီးဗိုလ်ဒုနေ့အထိအကျယ်ဝန်းဧကာပေါင်း39,000လောက်မှာအင်ဂျီအပါဝင်စီးပွားရေးအဆောက်အုံပေါင်း3,500ကျော်မီးလောင်ကျွမ်းခဲ့ပြီဖြစ်ပါတယ်ဒီတော်မီတောက်ကယ်လီဖိုးနီးယားပြည်နယ်ခရိုင်8ခုမှာအရေးပေါ်အခြေအနေကြေညာထားရပြီးအခုချိန်ထိပျောက်ဆုံးသူ900ကျော်ရှိကလူပေါင်း2,000ကျော်ကိုမီးဘေးနဲ့ဝေးရာကိုတိမ်းရှောင်ကြဖို့တတိပေးထားပါတယ်ခင်ဗျာ